နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုကမြန်မာနိုင်ငံမှာရိုဟင်ဂျာတသိန်းကျော်ကိုစခန်းတွေထဲဆက်ထိန်းသိမ်းထားတဲ့အပေါ်ပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ် HRW လို့တူောက်ခေါ်တဲ့ Human Rights Watch လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကမြန်မာအစိုးရအနေနဲ့ဒီရိုဟင်ဂျာတသိန်း3000ကိုရခိုင်ပြည်နယ်ထဲကနေခြင်းစရာမရှိတဲ့စခန်းတွေထဲဆက်ထိန်းထားတာကလူမျိုးရေးအရခွဲခြားဆက်ဆံတာဖြစ်တယ်လို့ဒီနေ့ထုတ်ပြန်လိုက်ပါတယ်။ဒါကြောင့်မို့မြန်မာမွတ်စလင်အတိုင်းအဝိုင်းအတွက်လွတ်လပ်မှုနဲ့ဂုဏ်သိက္ခာရှိမှုတွေပြန်ဖော်ဆောင်နိုင်ရေးဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရပေါ်နိုင်ငံတကာအနေနဲ့ဖိအားပေးတင်တယ်လို့ဒီလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကဆက်တောင်းဆိုလိုက်ပါတယ်။ဒီလူ့ခွင့်ရေးအဖွဲ့ရဲ့အာရှကြီးရလက်ထောက်ညွှန်ကြားရေးမှူးဖေးရောဘတ်ဆန်ကလည်းမြန်မာအစိုးရအနေနဲ့ဒီဒုက္ခသည်တွေစခန်းထဲမှာထိုင်ပြီးဆွေးမြေသွားအောင်လုပ်နေတာဖြစ်တယ်ဆိုပြီးအခုလိုဆက်ဝေဖန်လိုက်ပါတယ်
။ The reality is that there
လက်တွေ့မှာပြနေတာကမြန်မာအစိုးရအနေနဲ့ပြည်ထောင်စုအဆင့်မှာရောပြည်နယ်အဆင့်မှာရောလုံခြုံရေးတပ်ဖွဲ့တွေအဆင့်မှာပါအထောက်အထားအရတွေ့ရှိထားတဲ့လက်ရှိလူမျိုးရေးခွဲခြားဖိနှိပ်ချုပ်ချယ်တဲ့နိုင်ငံတကာပြစ်မှုကြီးတွေကိုပြောင်းလဲဖို့နိုင်ငံရေးအာတိသမရှိသေးဘူးလို့ပြောသွားတာပါမြန်မာအစိုးရအနေနဲ့ကတော့ဒီရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံထားခြင်းမရှိပါဘူးခင်ဗျာ